ဂျပန်မြန်မာနှစ်နိုင်ငံကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအတွေ့စီမံဘဏ္ဍာပြည်သူ့ဝင်ကြီးဦးကျော်ဝင်ဦးဆောင်တဲ့မြန်မာစီးပွားရေးကိုယ်စားလှယ်အဖွဲ့ဟာဂျပန်နိုင်ငံကိုရောက်ရှိနေပြီးဂျပန်နိုင်ငံမှာမြန်မာစီးပွားရေးဖိုရမ်တစ်ခုကျင်းပဖို့ရှိနေပါတယ်ဒီစီးပွားရေးကိုယ်စားလှယ်အဖွဲ့မှာ UMFCCI အမှုဆောင်တွင်စီးပွားရေးလုပ်ငန်းရှင်စုစုပေါင်း40ကျော်ပါဝင်ပါတယ်ဒီခီးစဉ်နဲ့ပတ်သက်လို့
ခီးစင်မှာပါသွားတဲ့UMFCCI မြန်မာနိုင်ငံကုန်တယ်ဆက်မှုအသင်းချုပ်တွဲဖက်အထွေထွေအတွင်းမှထောက်တာအောင်သိန်းကိုကိုသားညွန်ဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်ဟုတ်ကဲ့ဦးအောင်သိန်းခင်ဗျာအခုဒီမြန်မာနိုင်ငံစီးပွားရေးကိုယ်စားလှယ်အဖွဲ့အနေနဲ့ဦးအောင်သိန်းကိုယ်တိုင်လည်းပါတယ်ဒီဂျပန်နိုင်ငံကိုရောက်ရှိနေကြပြီဆိုတော့အခုလက်ရှိတွဲဆောင်ဖြစ်တဲ့အခြေအနေလေးတွေပြောပြပါဦးခင် construction နဲ့ကျွန်တော်တို့ဒီ infrastructure development ရဲ့ဒီလုပ်ငန်းရှင်တွေနဲ့မနက်ပိုင်းမှာတွေ့ဆုံတယ်။အဲနေ့လယ်ပိုင်းမှာကျတော့ကျွန်တော်တို့ banking and ပေါ့ဒီ financing sector ဘဏ်အနေနဲ့ကျွန်တော်တို့တွေ့ပါတယ်။ဒီနေ့မှာတော့ကျွန်တော်တို့အဲ့ဒီ sector နှစ်ခုနဲ့အဓိကဆွေးနွေးပါတယ
်။ဟုတ်ကဲ့။အခုသွားကြတဲ့ဒီအဖွဲ့ဝင်မှာ40ကျော်လောက်ပါတယ်ဆိုတော့ UMFCCI အမှုဆောင်အပြင်ပေါ့စီးပွားရေးလုပ်ငန်းရှင်တွေကိုရွေးချယ်တဲ့နေရာမှာဘယ်ပုံစံမျိုးနဲ့ရွေးချယ်ခဲ့ကြပါလဲခင်ဗျာ
။အဓိကတော့ကျွန်တော်တို့ဒီ sector light ကိုစားပြုတဲ့လုပ်ငန်းရှင်တွေကိုကျွန်တော်တို့ကရွေးချယ်တာပါ။ဒီအခုအဖွဲ့ထဲမှာကျွန်တော် IT sector ကလုပ်ငန်းရှင်တွေလည်းပါတယ်လို့ energy and electrical power ဒီဘိုင်းလုပ်ငန်းရှင်တွေလည်းပါပါတယ်။နောက်တစ်ခုကကျွန်တော်တို့ banking and finance insurance ပေါ့เนาะဒါလည်းပါတယ်လို့နောက်တစ်ခုကကျွန်တော် industry manufacturing ဘိုင်းကဒီလုပ်ငန်းရှင်တွေလည်းပါပါတယ်နောက်တစ်ခုကတော့သမှုဆောင်တွေပေါ်ဆောင်တဲ့လုပ်ငန်းရှင်တွေလည်းပါပါတယ
်ဟုတ်ကဲ့အခုကဒီ sector အသီးသီးကလုပ်ငန်းရှင်တော်များပါတယ်ဆိုတော့အခုဂျပန်နိုင်ငံနဲ့ပူးပေါင်းပြီးတော့စီးပွားရေးလုပ်ကြမယ်ထင်ပါဘယ်ဟာဘယ်လိုလုပ်ငန်းမျိုးတွေကိုဦးစားပေးလုပ်ဖို့စဉ်းစားထားမျိုးရှိပါလဲ
ဟိုအဓိကတော့ဟိုကျွန်တော်တို့နိုင်ငံမှာအထူးလိုအပ်နေတဲ့ဒီဆက်စစ်ဓာတ်အားပေါ့နော်စွမ်းအင်နဲ့ကျွန်တော်တို့ဒီ energy sector ပေါ့ဆက်စစ်စွမ်းအင်ဒီဘိုင်းနေနောက် infrastructure ဆွန်ပြိုးမှုအပိုင်းနေနောက်တစ်ခါကျွန်တော်တို့ဒီအလုပ်ကိုင်နေဖန်တီးပေးနိုင်တဲ့စက်မှုကဏ္ဍဖွံ့ဖြိုးဖို့အတွက်စက်မှုလုပ်ငန်းတွေနောက်ဒီစက်မှုဇုံတွေဖွံ့ဖြိုးဖို့အတွက်အဲအစရှိတဲ့ဒီလိုလုပ်ငန်းတွေလည်းပါသလိုဒီ IT banking ဒါတွေလည်းပါပါတယ်ဟုတ်ကဲ့
အခုကပြောမယ်ဆိုရင်တော့မြန်မာနိုင်ငံဒီစီးပွားရေးတီးမ်ကတော်တော်ခက်ကြီးကြီးဂျပန်နိုင်ငံကိုသွားကြရဲဆိုတော့ဒီခီးစင်ကနေတော့ရလက်ကောင်းနေဘယ်လောက်ထိမျောလင့်ထားလဲဦးဟောင်းသိန်းတို့
ဒီကျွန်တော်တို့ဒီပြည်တော်စုဝင်ကြီးဦးကျော်ဝင်းရလည်းကျွန်တော်တို့ဒီဂျပန်လုပ်ငန်းရှင်တွေနဲ့တွေ့ဆုံတဲ့အခါမှာဒီနံပါတ်1ဂျပန်လုပ်ငန်းရှင်တွေအနေနဲ့သမားဒီကိုလာဖို့ဖိတ်ခေါ်ပါတယ်နံပါတ်2ကတော့လာရောက်ပြီးတော့ရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်ပါတယ်အဲ့တော့အဲ့လိုလာရောက်ရင်းနှီးမြှုပ်နှံတဲ့အခါမှာလေဒီမြန်မာလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတော့ဒီစီးပွားရေးလုပ်ငန်းတွေကိုလွတ်လပ်စွာဆောင်ရွက်နိုင်တယ်နိုင်ငံတော်အတွက်ပေးစရာရှိတဲ့အခွန်အခတွေပေးပြီးရင်သူတို့ရဲ့ဒီအကျိုးအမြတ်တွေကိုလည်းဒါပြန်လဲထုတ်ယူခွင့်ရမယ်ဆိုတဲ့ကတိမျိုးလည်းပေးထားတဲ့အတွက်ကြောင့်ကျွန်တော်တို့ဒီတွင်ကစီးပွားရေးလုပ်ငန်းရှင်တွေကလည်းတော်တော်လေးကိုစီးပွားရေးကဏ္ဍမှာဒီဂျပန်လုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတော့လုပ်ကြိုင်မှုအတွက်ကိုအများကြီးစိတ်အားထက်သန်နေတဲ့အတွက်ကြောင့်ကျွန်တော်တို့မျှော်လင့်တာကတော့ဒီခရီးစဉ်ပြီးတဲ့နောက်မှာတော့တိုးတက်ဖြစ်ပေါ်ပြောင်းလဲမှုတွေအများကြီးဖြစ်ထွန်းလာမယ်လို့
ဒါကပူးပေါင်းစွမ်းမှုအစိတ်ပိုင်းပေါ်ပေါ့တစ်ဖက်မှာဒီဂျပန်နိုင်ငံလိုယင်းနှုတ်နှံမှုတွေဆောက်လုပ်ရေးဘက်မှာဖြစ်ဖြစ်တခြား sector မှာဖြစ်ဖြစ်ဝင်လာတဲ့အခါမှာကောပြည်ရင်းလုပ်ငန်းရှင်တွေနဲ့ရှင်ပြားမယ်အနေအထားမျိုးမှာဒဇုံတရာပြည်ရင်းလုပ်ငန်းရှင်တွေဘက်ကစိုးရိမ်မှုရောရှိပါလား
အဲအခုကျွန်တော်တို့သွားတဲ့လမ်းကြောင်းကရှင်ပြိုင်တာတဲ့ပူးပေါင်းဆောင်ရွက်မှုဘက်ကိုကျွန်တော်တို့ကပို့ပြီးတော့ဟိုကိုဦးတည်ထားပါတယ
်ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ဒီခီးစဉ်အစမှာပဲဒေါ်ဆန်းစုကြည်နဲ့ဒီစီးပွားရေးကုဇယ်ဖွဲ့ဝင်တွေတော်များဆုံးတဲ့ဒေါ်ဆန်းစုကြည်ကထူးခြားကြောင်းမြန်မာစီးပွားရေးကုဇယ်ကိုမှားတာဗာများရှိပါလဲ
ဟုတ်ကဲ့ဟိုအဓိကကတော့ကျွန်တော်တို့ကိုဖြစ်စနစ်နဲ့ပျော်ညီစွာကျွန်တော်တို့လုပ်ငန်းရှင်တွေတန်းတစ်တီထွင်ပြီးတော့စူးစမ်းလုပ်ကိုင်မှုအတွက်ကိုကျွန်တော်တို့အဓိကမှာပါတယ်ဟောဈေးကွက်တစ်တွေရှာဖွေဖို့ innovation ကိုဈောင်းပေးပြီးတော့ကျွန်တော်တို့သွားဖို့ပေါ့နော်ဒီ product တွေကအစကျွန်တော်တို့အလား beauty product လိုမျိုး health natural ဟောပေါ့ဒီတဘာဝပစ္စည်းအခြေခံတဲ့ product မျိုးအဲမျိုးအစားရှိတဲ့ဒီဈေးကွက်နဲ့ product တွေကိုဒါတီထွင်ပြီးတော့အဲဖြစ်စနစ်နဲ့ပျော်ညီအောင်စတဲ့တီထွင်ပြီးတော့လုပ်ငန်းတွေကိုတိုးတက်အောင်လုပ်ကိုင်ကြဖို့တော့မှာပါတယ်အဲခြားထဲမှာကျွန်တော်တို့ကဟိုပါရှိပါသေးတယ်ကျွန်တော်တို့ business forum ကြီးရှိပါသေးတယ်ကျွန်တော်တို့ဒီခီးစဉ်ရဲ့အဓိက main ကတော့ကျွန်တော်တို့မြန်မာ business forum ကိုဒီ၈ရက်နေ့နေ့လယ်မှာလုပ်ဖို့ရှိပါတယ်အဲ့ဒီမှာဂျပန်နိုင်ငံကစီးပွားရေးလုပ်ငန်းရှင်100ကျော်လောက်တက်ရောက်ပြီးတော့ကျွန်တော်တို့ မြန်မာပြည်ကပါလာတဲ့ Access Delegation 40ကျော်50လောက်နဲ့ပြည်သူတွေ့နေဖို့ရှိပါတယ်အဓိကမိန်းကအဲ့ဒီမှာဖြစ်ပါတယ်
ဟုတ်ကဲ့ဦးအောင်သိန်းကြီးကျေးဇူးများကြီးတင်ပါတယ်ခင်ဗျာ